ဒီကနေ့ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်အာဇာနီနေ့ကိုဒီအာဇာနီဂုံးရှိရာရန်ကုန်မှာသာမကနိုင်ငံတဝန်းမှာပါကျင်းပခဲ့ကြတာပါဘူဂျောင်ဆန်းနဲ့တကွာခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အာဇာနီနေ့အထင်းအမှတ်ကျင်းပတာတွေကိုနှစ်ပေါင်းများစွာအတော်လေးအစိုးရကကန့်သတ်ခဲ့ရကအခုမှတော့သမရလွှတ်တော်ကြီးအကဲစစ်တပ်အကြီးအကဲတွေကပါဂရဝပြူရာတွေအလှူအတန်းတွေထူးထူးခြားခြားလှုပ်လာတဲ့အပေါ်မှာလဲဝေဖန်ရှုမြင်ချက်တွေအမျိုးမျိုးရှိနေပါတယ်အကြောင်းစုံကိုတော့ကိုထက်အောင်နဲ့မတ်စုမွန်တို့ကစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင်
ဒီကနေ့ကြာရောက်တဲ့68ကျင်းမြောက်အာဇာနီနေ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကြီးတွေကိုအော်ဆွဲပြီးဥညွန်ကာရပြုခဲ့ကြတာဖြစ်ပါတယ်။အာဇာနီနေ့မတိုင်ခင်မှာလွတ်တော်မှာကောလွတ်တော်ပြင်ပမှာပါခမ်းနားကျင်းပပုံတွေနဲ့ပတ်သက်ပြီးပိတ်ပင်တားဆီးမှုတွေရှိခဲ့ပေမဲ့ဒီနေ့မှာတော့အစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့အော်ဆွဲကာရပြုတာအလေးပြုဂုဏ်ပြုတာတွေကိုလွတ်လွတ်လပ်လပ်ပြုလုပ်ဖို့ပထမဆုံးအကြိမ်တရားဝင်ခွင့်ပြုလိုက်တာဖြစ်ပါတယ်။အရင်စစ်ဆေးရတွေလက်ထက်မှာအမျိုးမျိုးပိတ်ပင်တားဆီးမှုတွေရှိခဲ့လို့လူငယ်တွေအနေနဲ့အာဇာနီနေ့ကိုမေ့လျော့မှုတွေရှိခဲ့တယ်လို့ကျောင်းသားတက်မှတ်ကများအဖွဲ့ချုပ်ဖြစ်မြောက်ရေးကော်မတီကကိုဒီငိမ့်လင်းကပြောပါတယ
်ဒီဘက်ကလူငယ်တွေဆိုလို့ရှိရင်အာဇာနီ9ဦးဆိုတာကိုနာမည်အပြည့်စုံပြောနိုင်တယ်တော်တော်လေးကိုကျွန်တော်ရှားပါနေတော့တွင်ရတယ်ပြီးတော့လူငယ်တို့ကြားထဲမှာကအာဇာနီနေ့ဆိုတာဘာသာလဲဆိုတာကတိမ်လို့ပြောပါတယ်ဒါတော့ကျွန်တော်တို့လူငယ်ပြောစတဲ့အနေနဲ့ကပြန်ပြီးသိရှိဖို့ကိုတော့ပို့ပြီးတော့ရွေးရတယ်ပေါ့ဗျာနေဆုံးစစ်ဗျာ9ရောင်လုံးရဲ့နာမည်ကိုသိသွားတော့ကျွန်တော်တို့ကျင်းတဲ့
မနက်၈နာရီလောက်ကလေးကအာဇာနီနေ့အခမ်းအနားတွေကိုအာဇာနီဂုံးမှနိုင်ငံတော်အဆင့်ကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဒုသမနာဒေါက်တာဆိုင်းမွန်ခန်းလွမ်းသူပန်းခွေကြားတက်ရောက်ဂရဝပြုခဲ့တယ်လို့ပြည်ထောင်စုလွှတ်တော်နာယကသုဒ္ဓဦးရှိမန်းလည်းပထမဆုံးအကြိမ်လာရောက်ဂရဝပြုခဲ့ပါတယ်။လွတ်လပ်ရေးဖခင်ကြီးရဲ့သမီးဒေါအောင်ဆန်းစုကြည်နဲ့အာဇာနီခေါင်းဆောင်ကြီးများရဲ့မိသားစုဝင်တွေလည်းပန်းခွေကြားဂရဝပြုခဲ့ကြပါတယ်။ရန်ကုန်မြို့ပါဝင်နေမြို့အများစုမှာပါအာဇာနီနေ့အခမ်းအနားကိုစီကားတိုက်မြတ်စွာကျင်းပခွင့်ရရှိခဲ့ပေမဲ့ပြည်မြို့မှာတော့လွတ်လပ်စွာကျင်းပခွင့်မရရှိခဲ့ပါဘူး။ဗိုလ်ချုပ်အောင်ဆန်းကြောက်ရွံ့ရဲ့ရှေ့မှာပန်းခွေချအလေးမပြုဖို့စီတန်းလှည့်လည်ခွင့်မပြုဖို့ပိတ်ပင်တားဆီးမှုတွေရှိခဲ့ပါတယ
်။ပိတ်ပင်တားဆီးမှုတွေရှိပါတယ်ခင်ဗျာ။အာဇာနီနေ့ကိုသူတို့ကခေတ္တရဘောလုံးကွင်းမှာပဲနှစ်စဉ်တစ်တိုင်းလုံးနေကြအတိုင်းလုံးဖို့ပေါ့နော်။သတ်မှတ်တိုင်းပန်းခွေချအလေးပြုတာပြုလို့ရေးပုံမှန်188နဲ့အရေးယူမယ်။စီတန်းလှည့်လည်ခွင့်ကိုလည်းခွင့်မပြုဘူးဆိုပြီးတော့သူတို့ကဆောက်ရွက်ထုတ်တယ်။အမိတ်ထုတ်တယ်ပေါ့။ဒေသနာအမိတ်မျိုးနဲ့အုပ်ချုပ်ရေးကထုတ်ပါတယ်။
အာဇာနီနေ့အထိမ်းအမှတ်အဖြစ်နိုင်ငံတော်သမ္မတဦးသိန်းစင်အပါအဝင်ကာကွယ်ရေးစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့တွေကလည်းနေပြည်တော်မှာရည်စုအများပေးခဲ့ကြပါတယ်။ဒါအပြင်အစိုးရပိုင်သတင်းစာတွေမှာလည်းအာဇာနီနေ့အကြောင်းနဲ့အထိမ်းအမှတ်တွေကိုတခန်းတနာဖော်ပြခဲ့တယ်လို့မြန်မာရုပ်မြင်သံကြားနဲ့ရေဒီယိုတို့မှာလည်းအာဇာနီနေ့အခမ်းအနားကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းနေထိုင်ခဲ့တဲ့နေအိမ်ကိုလည်းအရင်နှစ်တွေကထက်ပိုပြီးလူအများလာရောက်လည်လာခဲ့ပါတယ်။အာဇာနီခေါင်းဆောင်ကြီးများကြာဆုံးခဲ့ရတဲ့ဝန်ကြီးများယုံကိုပထမဆုံးအကြိမ်ဖြစ်မနက်7နာရီကနေနေ့လယ်12နာရီမိနစ်30အထိဖွင့်လှစ်ပြသပေးခဲ့ပါရယ်ခင်ဗျာ
အာဇာနီနေ့ကိုအရေးအစိုးရအဆက်ဆက်ကမှေးမိန်ပျောက်ကွယ်အောင်စူးစမ်းခဲ့ကြပေမဲ့လို့အခုတော့ပြည်သူအားကိုမလွန်ဆန်နိုင်လို့အခုလိုလှုပ်ဆောင်လာရတာဖြစ်တယ်လို့မြင်သူကတော့စာရေးဆရာဦးကျော်ရင်းမြင့်ဖြစ်ပါတယ်
တိုင်းပြည်ကိုအခုလက်ရှိအာဏာရယူထားတဲ့ပုဂ္ဂိုလ်များကပြည်သူပြည်သားများရဲ့စိတ်ထားဆန္ဒသဘောထားကိုသူတို့အတိမတ်မပြုဘဲမနေနိုင်တော့တဲ့အနေအထားတစ်ခုကိုရောက်လာပြီလို့ပဲမြင်ပါတယ်။ဟိုအရင်ကလိုပြည်သူကိုဂရုမစိုက်ဘူးငါတို့လှုပ်ချင်တာလှုပ်မယ်ငါတို့လှုပ်ချင်တာဖြစ်တယ်လို့အဲ့ဒီလိုအမြင်မျိုးကနေပြီးတော့စပြီးတာပြောင်းလဲလာတဲ့လက္ခဏာလို့မြင်ပါတယ်။ဟိုအရင်တော့ကတော့ပြည်နဲ့လုံးဝမထားဘူးမင်းမိန်ပြောက်ပွဲအောင်နီးမျိုးစုံနဲ့စူးစမ်းခဲ့တယ်။အခုအဲ့ဒီလိုစူးစမ်းလို့မရနိုင်တော့ဘူးလို့သူတို့လက်ခံသွားတယ်လို့မြင်ပါတယ်။နောက်တစ်ချက်ကတော့ဟိုဒါကလည်းစီအွေတစ်ခုပေါ့ပြည်သူလူထုကဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကြီးတွေလုတ်ခဲ့တဲ့လုတ်ကိုအတိမတ်ပြုတယ်လေးစားတယ်တံမိုးထားတယ်အဲ့ဒီလိုတံမိုးထားတဲ့ပြည်သူတွေကိုသူတို့မဆန့်ကျင်ရယ်မဆန့်ကျင်ဝန်တော်တဲ့အတွက်ကြောင့်မလို့ပြည်သူလူထုရဲ့ဆန္ဒအတိုင်းသူတို့လည်းဒါသူတို့လေးစားပါတယ်ဆိုတာမျိုးကိုဒါစီအွေတစ်ခုအနေနဲ့ထုတ်ပေါ်ပြသတယ်လို့မြင်ပါတယ်
ဒီလိုမျိုးနိုင်ငံခေါင်းဆောင်တွေအစင်ဘက်ကစီယုံရေးစစ်တဲ့သဘောအာဇာနီအခမ်းအနားတက်ရောက်ဂါရဝပြုတဲ့အပေါ်မှာပြည်သူတွေရဲ့သဘောထားကရောဘလို့ရှိနိုင်ပါသလဲဆိုတဲ့မေးခွန်းအပေါ်တော့ကာတွန်းပညာရှင်ဦးအောင်ပီကျဲသုံးသပ်တာက
တိတ်ထူးထူးခြားခြားတော့မထင်ပါဘူးသူတို့ကတော့ဟိုရန်ကုန်မိုးလိုပဲပေါ့ဗျာရွာချင်းရွာမယ်မရွာချင်းမရွာဘူးပေါ့သို့တော့ဒီလိုလေးတက်လို့လေနိုင်ငံရေးအတွက်လေဟိုစိတ်အပြောင်းလဲတော့နည်းနည်းဖြစ်ကောင်းဖြစ်မအောင်သို့တော့တကယ်ထူးခြားတဲ့ကြောင်းလဲမှုကြီးလည်းမဟုတ်ပါဘူးဒါရီရတကယ်အကျိုးရှိရမှာမဟုတ်တာဗျာအပြင်းမှန်းအရာကျွန်တော်တို့ဒီအော်အော်ဆွဲတီဖြစ်စီမလို့ပြည်သူတွေဘွားအရေးကြီးလားဆိုတော့နင်းနေတော့အရေးကြီးတယ်ဒါပေမဲ့တကယ်အနှစ်သာရတာမဟုတ်ပါဘူးကျွန်တော်တို့ကိုအခွင့်ပေးမယ်လို့ပြောခြင်းပြောလိုက်ခွင့်မပေးဘူးပြောခြင်းပြောလိုက်ဖမ်းခြင်းနဲ့ဖမ်းလိုက်မဖမ်းခြင်းနဲ့နေလိုက် အဲ့ရှင်းမြန်တော့သူတို့လက်ကုတ်ထဲမှာပဲရှိနေမေတသမတ်ထဲကိုပြည်သူကယုံလို့မရတာအဲ့ဒါကြီးတော့ဖတ်တင်တာပါပဲကျွန်တော်တို့ကအဲ့ဒါကြီးကိုမျှော်လင့်ပြီးဟာကောင်းတယ်လို့လည်းပြည်သူကလုံးဝမထင်ပါဘူးဟာတအားကြီးပိတ်ထားလို့လည်းဆိုးတယ်လို့လည်းမထင်ပါဘူးပြည်သူတွေကတော့ဒီဆိုးရအကျော်တော့နက်နေပါပြီပြည်သူတွေကအဲ့လောက်တော့မညံ့တော့ဘူးဗျ
အခုလိုမျိုးတိုင်းပြည်လွတ်လပ်ရေးရဖို့အသက်ပေးလှသွားတဲ့အာဇာနည်ခေါင်းဆောင်တွေကိုလက်ရှိအစိုးရဘိုင်းခေါင်းဆောင်အဆင့်ကအလေးနက်ထားပြီးတော့ဂါရဝပြုတဲ့အပေါ်မှာတော့နိုင်ငံအဝန်ပြည်သူတွေတက်ကြွလှုပ်ရှားသူတွေဘက်ကကြိုးစိုးထောက်ခံမှုတွေရှိတယ်လို့ပဲတန်လျာနဲ့စောင့်ကြည့်နေသူတွေလည်းရှိကြောင်းပါရှင်